မင်္ဂလာပါခင်ဗျာအခုတော့မမသားသားအစီအစဉ်မှာပြည်သူ့လွတ်တော်မှာပြည်အားစနစ်ကျင့်သုံးရေးအဆိုနဲ့ပတ်သက်ပြီးပြောဆိုကြတာတွေကသတိထားမြင့်စကားတချို့ကိုပြန်ပြီးတော့ဖောက်သွယ်ချလိုပါတယ်ကျောက်ပြောင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်မောင်ကဒီမိုကရေစီဟာပြည်သူလူထုရဲ့ mandate ကိုတောင်းခံရတာဖြစ်ပြီးတော့အများဆန္ဒကိုလေးစားရတာဖြစ်တဲ့အတွက်အနိုင်ရှုံးကိုရင်ဆိုင်ရရမှာဖြစ်တယ်လို့ PR ကိုကန့်ကွက်တဲ့အဆိုတင်ပြခဲ့ပါတယ
်ဒီမိုကရေစီရဲ့အနှစ်သာရဟာအများလူဆန္ဒကိုလေးစားတာဖြစ်တဲ့အတွက်အနိုင်ရှုံးရှိပါတယ်အဲ့တော့အနိုင်ရှုံးကိုကျွန်တော်တို့လက်တင်ခံရပါနိုင်ရင်နိုင်တတ်ရပါတဘောရာကြီးကြီးနဲ့နိုင်ရပါရှုံးရင်ရှုံးတဲ့တတ်တည်ရှိရပါအနိုင်ရှုံးကိုလက်မခံဘူးဆိုရင်ကျွန်တော်တို့အာကစားလောကကဘာမှာတောက်ွယ်သွားပါလိမ့်မယ်အဲ့တော့အနိုင်ရှုံးကိုကျွန်တော်တို့လက်တင်ခံမယ်ဒါဒီမိုကရေစီရဲ့တံမိုးဖြစ်ပါတယ်
အခြေခံဥပဒေကိုကြမ်းကြိမ်ပြီးတော့တာဝန်ယူခဲ့တဲ့ပြည်သူ့လွတ်တော်အနေနဲ့အခြေခံဥပဒေလုံပိုင်ခွင့်ကိုကျော်လွန်ပြီးတော့အဆိုကိုလက်ခံခဲ့တဲ့အတွက်ကြမ်းမဆူပါစေနဲ့လို့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုကလွတ်တော်မှာတရားဝင်ပြောကြားလိုက်ပါတယ်။ဇူလိုင်လ29ရက်နေ့ကလွတ်တော်မှာဒေါက်တာအောင်မိုးညိုကအခုလိုပြောလိုက်တာဖြစ်ပါတယ
်။ဥက္ကဋ္ဌကြီးကနိုင်ငံတော်တည်ငြိမ်ရေးမှာဥက္ကဋ္ဌကြီးမှာကြမ်းကြိမ်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားပါမယ်၊လိုက်နာပါမယ်၊ကာကွယ်ပါမယ်၊ဆောင်ရွက်ပါမယ်ခေါ်ရတဲ့ဒီလူတွေပဲဒီဖွဲ့စည်းပုံအခြေခံဥပဒေကိုတကူဆုံးလို့တာဝန်မရှိအောင်သဘောထားနေတဲ့တွေလည်းပဲဒီလူတွေသာဖြစ်ပါတယ်အားလုံးကိုယ်တိုင်ဟိုကြီးများအားလုံးကိုကြမ်းမှာသိချမ်းလာနဲ့ပြည်တော်စုတို့တည်ဖို့ဆောင်ရွက်ပေးနိုင်ကြပါစေကြမ်းဆုတဲ့သူများမဖြစ်ကြပါစေနဲ့လို့ကျွန်တော်ကြေညာရင်ဒီလိုဆိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဒေါက်တာအောင်မိုးညိုရဲ့ပြောကြားချက်ကြောင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးရွှေမန်းကအပြင်းထန်သတိပေးခဲ့တာတွေ့ရပါတယ
်စီကန်းချက်များဆိုတဲ့နေရာမှာလည်းဒီစီကန်းချက်များကိုဆုံးဖြတ်ပေးရမှာဥက္ကဋ္ဌပဲဖြစ်ပါတယ်ဒါမလို့ကိုလို့ကိုလို့ပါကိုတောင်ကိုယူပါဒါနဲ့ပတ်သက်ပြီးတော့လွတ်တော်ကိုအခုလိုဥက္ကဋ္ဌရဲ့အလုပ်တွေကိုမှန်ကန်စွာဝေဖန်တင်ပြမှုပြုတာမျိုးမဟုတ်ဘဲနဲ့တိခါကြအောင်လွတ်တော်တိခါကြအောင်ဆောင်ရွက်မှုမျိုးမဖြစ်ဖို့ခொနကဆွေးနွေးသွားတဲ့ဒေါက်တာအောင်မိုးညိုတတိပေးပါတယ
်ပြည်သူ့လွတ်တော်ပထမရဲ့အစီအစဉ်အာဂျန်ဒါပါ NDF ပါတီကဦးအောင်စင်တင်ပြတဲ့အဆိုမူလအဆိုမှာ PR ကိုအခြေခံတဲ့ရွေးကောက်ပွဲနီလန်းလို့မဖော်ပြထားပဲနောက်ရက်တွေမှာစကလုံးပြင်ဆင်ထားတဲ့အတွက်လွတ်တော်နီးဥတွေတွေရပြင်ဆင်ချက်အဆိုတင်သွင်းဆုံးဖြတ်မှာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဘတ်ချိန်ကဇူလိုင်လ30ရက်နေ့ကထောက်ပြခဲ့ပါတယ
်ဘာတစ်ခုဖြစ်လဲဆိုတော့အာဂျင်ဒါမှာပထမတရက်ဒုတိယတရက်ကတော့ပုံစံအတူတူပဲတတိယတရက်ကျတော့အာဂျင်ဒါကနည်းနည်းလေးပထမအဆူပြုတ်တဲ့ရှားသားနဲ့လွဲသွားတယ
်ဒါပေမဲ့ဒီအဆူကိုမူရင်းအဆူဖြစ်တာဆက်လက်ဆွေးနွေးတယ်ဆိုပြီးဆုံးဖြတ်ခဲ့တဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဆက်ပြီးတော့ဆွေးနွေးခဲ့ရတယ်လို့ဥပရှင်ကပြောပါတယ်ဒီလိုသဘောတူဆွေးနွေးခဲ့တာဖြစ်ပေမဲ့လို့ဒီအဆူကိုမဲခွဲဆုံးဖြတ်တဲ့အခါမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့နှုတ်ကဆင့်ခေါ်တဲ့အကြံပြုချက်နဲ့ဦးအောင်စင်ရဲ့မူရင်းအဆိုနှစ်ခုမကွဲမပြားဖြစ်သွားပြီးအားလုံးကထောက်ခံခဲ့ကြတယ်လို့သိရပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကကိုယ်စားလှယ်တွေကတော့လွှတ်တော်ဥက္ကဋ္ဌရဲ့အဆိုကိုပဲထောက်ခံတာဖြစ်ပြီးတော့ဦးအောင်စင်ရဲ့ PR အဆိုကိုထောက်ခံတာမဟုတ်ဘူးလို့အကြင်ကြင်ရှင်းလင်းခဲ့ရပါတယ
်။အဒီရောထောက်ခံတာဟာဥက္ကဋ္ဌပြောထားတဲ့အဆိုကိုထောက်ခံတာ။ဦးအောင်စင်ပြောထားတဲ့အဆိုအတိုင်းမဟုတ်ဘူး။အဲဒီဟာကိုအဒီရောကို voice star ကနေပြောတာ။ဒီနားပြောစားနားထောင်မယ်။နားထောင်ပြီးတော့ voice star အထက်မှာပါတဲ့အတိုင်းဥက္ကဋ္ဌပြောသွားတဲ့အတိုင်းအဆိုထောက်ခံတာပါဆိုပြီးတော့အန်ယူရိုရဲ့ကိုယ်စားလှယ်အားလုံးလက်မှတ်ထိုးပြီးတင်တယ်
။မူလအဆိုရှင် NDF ပါတီလွှတ်တော်ကိုယ်စားလှယ်ဦးအောင်စင်ကတော့မြန်မာနိုင်ငံနဲ့တင်းလျော်မဲ့ရွေးကောက်ပွဲစနစ်အကောင့်ထယ်ဖော်ရေးအတွက်ကော်မရှင်တရက်ဖွဲ့ဖို့ပြည်သူ့လွှတ်တော်ကမနေ့ကမဲခွဲဆုံးဖြတ်ခဲ့တာဟာ PR ကိုအခြေခံတဲ့ရွေးကောက်ပွဲစနစ်ဖော်ဆောင်ရေးအတွက်ဆုံးဖြတ်တာဖြစ်တယ်လို့ဇူလိုင်လ30ရက်နေ့က RFA ကိုပြောကြားခဲ့ပါတယ
်။တကယ်တော့ကျွန်တော်ရဲ့အဆိုရဲ့အဓိကနောက်ပြည်ထောင်စုမြန်မာနိုင်ငံနဲ့လက်ရောညီတွေ့ဖြစ်မည်ဆိုတဲ့နောက်ဆုံးပိုက်ကအဆိုဖြစ်ပါတယ်။ဒီကုစရာအဲ့စနစ်ကဘယ်ကိုအခြေခံတဲ့စနစ်လဲဆိုတော့အချိုးကျကိုစားပြုကိုစားပြုပေါ့နော်စနစ်ကိုအခြေခံတော့လို့ကျွန်တော်ရဲ့အဆိုမှာပါပါတယ်ပြီးတော့မှကျွန်တော်တို့ရဲ့ဟိုပေါ့လေပါလေလွှတ်တော်ရဲ့လှုပ်ထုံးလုပ်နေရဆိုရင်လည်းဒီမှာဟိုနေ့မှာကော်မတီကော်မရှင်ဖွဲ့ရပါတယ်ဒါကြောင့်မလို့ကျွန်တော်ကလွှတ်တော်ကိုတိုက်တွန်းတဲ့နေရာမှာကော်မတီကော်မရှင်ဖွဲ့ယူဆိုပြီးတော့ကျွန်တော်အဲ့လိုတင်တာဖြစ်ပါတယ
်ပြည်သူ့ကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတာပေါင်းမျိုးနဲ့မဲဆန္ဒနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းသန်းကတော့ PR ကိုအခြေခံတဲ့ရွေးကောက်ပွဲစနစ်သွားဖို့ဆုံးဖြတ်တာမဟုတ်ဘူးလို့ဇူလိုင်လ30ရက်နေ့က RFA ကိုပြောပါတယ်အခုတော့မှတ်မှတ်သားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်